Singapore နိုင်ငံမှာကျင်းပနေတဲ့အာရှဒေသလုံခြုံရေးနှစ်ပတ်လည်ဆွေးနွေးပွဲတက်ရောက်နေသူ American ကာကွယ်ရေးဝန်ကြီးကတရုတ်အစိုးရဟာ Cyber Internet နည်းပညာနဲ့ American ပြစ်မှတ်တွေကိုတိုက်ခိုက်နေတယ်လို့လူသိရှင်ကြားဆွဆွဲလိုက်ပါတယ်။ American နဲ့တရုတ်ဆက်ဆံရေးမှာကတိကအောက်ဖြစ်နေရတဲ့Cyber Internet တိုက်ခိုက်မှုကိုတရုတ်အစိုးရကကင်တွယ်ရေး American ကဖိအားတွေဆက်ပြီးတိုးမြင့်သွားမယ်လို့ Shangri-La လုံခြုံရေးဆွေးနွေးပွဲမှာဒီကနေ့ဝန်ကြီး Hegel ကမှတ်ချက်ချလိုက်တာပါ။ Internet နယ်ပယ်မှာတာဝန်သိစွာပြုမှုကြဖို့နိုင်ငံတကာစံနှုန်းတွေထားရှိရေးအတွက် American ကတရုတ်နဲ့ရောတခြားနိုင်ငံတွေနဲ့ပါအတူတကွဆောင်ရွက်ဖို့စိတ်ပိုင်းဖြတ်ထားတယ်လို့လည်းဆိုပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးဒီညလာခံတက်ရောက်စဉ်အတွင်းတရုတ်ကိုယ်စားလှယ်အဖွဲ့နဲ့တီးခြားတွေ့ဆုံဖို့စီစဉ်နေတယ်လို့လည်းပြောပါတယ်။တရုတ်ကွန်ပျူတာပညာနဲ့တိုက်ခိုက်သူဟက်ကာတွေကပင်တဂန်စစ်ဌာနချုပ်ရဲ့ဒါဇင်နဲ့ချီတဲ့လက်နက်အစီအစဉ်တွေနဲ့တခြားကာကွယ်ရေးနည်းပညာတွေကိုခိုးယူခဲ့တယ်လို့ American အစိုးရနဲ့သတင်းမီဒီယာတွေကမကြသေးခင်ကပြောဆိုထားပါတယ်။တရုတ်ကတော့ဒီဆဆွဲချက်ကိုညှင်းဆို့ပေးမယ်။အခုဝန်ကြီး Hegel ရဲ့မှတ်ချက်ကိုတော့တုံ့ပြန်တာမရှိသေးပါဘူး။သမ္မတ Obama နဲ့တရုတ်သမ္မတ Xi Jinping တို့ California မှာမတွေ့ဆုံခင်ရက်ပိုင်းလိုမှာကာကွယ်ရေးဝန်ကြီး Hegel ကတရုတ်ကိုပြောင်ပြောင်တင်းတင်းဆွဆွဲလိုက်တာပါ။သမ္မတနှစ်ဦးတွေ့တဲ့အခါမှာလေဒီကိစ္စကိုဆွေးနွေးဖို့ရှိတယ်လို့ American တာဝန်ရှိသူတွေကပြောပါတယ်။ကာကွယ်ရေးဝန်ကြီး Chuck Hagel ကမြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့အပြောင်းလဲတွေအပေါ်စစ်တပ်ကထောက်ခံဖို့နဲ့လူ့အခွင့်အရေးကိုလေးစားလိုက်နာဖို့အရက်သားအစိုးရအားထားရတဲ့အရေးချင်းရှိတဲ့စစ်တပ်ဖြစ်စေဖို့ဆိုတဲ့ရည်ရွယ်ချက်တွေနဲ့စစ်တပ်အချင်းချင်းအပြန်အလှန်ဆက်ဆံရေးပိုင်းကိုအသေးအချာရွေးချယ်တွက်ချက်ဖို့စတင်နေပြီလို့ပြောဆိုလိုက်ပါတယ်ရှင်။